စစ်အာဏာသိမ်းအုပ်ချုပ်မှုဆန့်ကျင်ဆန္ဒပြသူတွေအပေါ်စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နင်းမှုတွေပိုတိုးလာခြင်းမှာဆန္ဒပြသူတွေပိုတိုးလှုပ်လာသလိုဆန္ဒပြသူတချို့ကလည်းခုခံကာကွယ်မှုတွေကိုလှုပ်လာနေကြပါတယ်။ရန်ကုန်မြို့ကဆန္ဒပြသူတွေဟာစစ်တပ်ဘက်ကတင်းနှက်တွေလောင်ချာတွေလက်ပစ်ဗုံးတွေနဲ့ပစ်ခတ်တာကိုရရပစ်စီတွေနဲ့ခုခံကာကွယ်နေကြသလိုပျောက်ကြားတဲ့ဘိတ်ပုံစံနဲ့လည်းနေရာအနှံ့မှာဆန္ဒပြနေကြပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ။
မြန်မာနိုင်ငံမှာအရက်သားအစိုးရတွေကိုဖမ်းဆီးပြီးတော့စစ်တပ်ကနေအာဏာသိမ်းလိုက်တာဒီကနေ့ဆိုရင်58ရက်မြောက်ဖြစ်သွားပြီဖြစ်ပါတယ်။ဒီစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေကြသူတွေကလည်းဇွဲမလျှော့ပဲဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ဆန္ဒပြနေတဲ့ပုံစံကိုလည်းပုံစံမျိုးစုံနဲ့လုပ်နေကြတာမှဒီကနေ့မှာတော့အမိုက်တပိတ်လို့ဆိုပြီးရန်ကုန်မြို့ကလမ်းမတွေထပ်မအမိုက်တွေကိုစွန့်ပစ်ထားပြီးတော့အာဏာရှင်စနစ်ကိုဆန့်ကျင်ခဲ့ကြပါတယ်။အကြမ်းဖက်ပစ်ခတ်တာတွေကိုရှောင်ရှားနိုင်မှုအတွက်စစ်တပ်နဲ့ရဲလုံခြုံရေးတွေနဲ့ထိတ်တိုက်မတွေ့တော့ဘဲအာယုံဦးတပိတ်နဲ့မနက်အစောပိုင်းတွေမှာအမိုက်တပိတ်လူမဲ့တပိတ်တွေကိုပြုလုပ်ခဲ့ကြပါတယ်။မနေ့ကမတ်လ29ရက်နေ့ကတေဆုံးသူ12ယောက်ထက်မနည်းရှိခဲ့ပြီးတော့တေဆုံးသူအရေအတွက်အတိအကျအတိပြုနိုင်မှုခက်ခဲနေသေးတဲ့တောင်တကုံမြို့နယ်မှာတော့56လမ်းစုံမှာမီးရှို့ခံထားရတဲ့အလောင်းတစ်လောင်းကိုအနီးဝန်းကျင်မှာနေသူတွေကမနက်အစောပိုင်းမှာတွေ့ရှိခဲ့ကြပါတယ်။တေဆုံးသူကဘယ်သူပဲวะဆိုတာမသိရသေးသလိုဘသူလက်ချက်ဆိုတာလည်းအတီးပြုတ်ဖို့ခက်ခဲနေပါတယ်။ဒါပေမဲ့အဲ့ဒီနေရာမှာညကလေးကစစ်တပ်ကလက်နက်တွေနဲ့ပစ်ခတ်နေတာကြောင့်ပြည်သူတွေဟာအိမ်မြင်ကိုမထွက်ရဲပဲနေအိမ်ထဲမှာသာပုံအောင်နေရတဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ရတာပါ။တောင်ငကုံမြို့နယ်ထဲမှာဆန္ဒပြတဲ့ဘိတ်မှာရှေတန်းကနေပါဝင်ခဲ့တဲ့လူငယ်တချို့လည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်
။ဒီကောင်တွေတနေ့နဲ့စပစ်တာမဟုတ်ဘူးဒီလက်နက်ကြီးနဲ့ပဲစဆရရောက်ချင်းပဲကားဝါဆင်းပြီးတော့ဟိုလာဝေးကြမယ်9မိနစ်လောက်ပဲကြမယ်သူတို့လူစီပြီးတာနဲ့တန်းပစ်လိုက်တာပဲကျွန်တော်အရှိကတဲကလုံးဝပွင့်ထွက်သွားပြီကျွန်တော်ဖိုင်းနေရင်းနဲ့တော့မှလွင့်သွားတယ်ဒီလိုပြောတောက်လျှောက်သူတို့ဆက်တမနဲ့လာမသိပစ်ရတာဆိုတောက်လျှောက်ပစ်တယ်ပြစ်လဲပြစ်ပြီးနောက်တော့သလုံးထက်ထူတယ်မင်းကကျွန်တော်တို့56ပေါ့နော်လမ်းစုံစဖြူအတွက်ကိုလက်နဲ့ဒီ၄လုံးတော့တုံးသွားတယ်တောက်လျှောက်မရဘူးညတော့ညလုံးအိတ်ကောင်မှညလုံးမိတ်ကောင်ဆိုတာကတောက်လျှောက်ပစ်နေတာလူမဲမဲမြင်တာနဲ့ပြစ်မဲမဲမြင်တာနဲ့ပြစ်ဒီကောင်ကြီးဆဲတယ်မင်းတို့မိုက်ကောင်ရှိရင်တွက်ခဲ့ငါလုံးဝလာပြီးဘာညာဆိုပြီးဆဲတယ်ပစ်တယ်အဲ့လိုမျိုးပေါ့ကျွန်တော်တို့ကလုံးဝထုတ်လို့မရဘူးပြီးရက်ွက်တွေရောမီးထုံးကြည့်ရယ်လှမ်းပြစ်တယ်အဲ့လိုမျိုးပေါ့နော
်ဒါကတော့မနေ့တုန်းကတောင်တကုံမှာဖြစ်ခဲ့တဲ့အခြေအနေကိုဆန္ဒပြသူတယောက်ကပြောပြခဲ့တာပါဒီကနေ့မနေ့အစောပိုင်းအထိမှလည်းဆန္ဒပြတဲ့သူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကပြစ်ခတ်ခဲ့တာတွေရှိပြီးနေ့လယ်နဲ့ညနေပိုင်းအချိန်တွေအထိလမ်းမတွေပေါ်မှာစောင့်နေပြီးထွက်လာတဲ့သူတချို့ကိုတားဆီးစစ်ဆေးတာတွေရှိပါတယ်လို့ကိုယ်တိုင်ကြုံတွေ့ရသူတဦးက VOA ကိုပြောပြပါတယ
်ကျွန်တော်ညနေပေါ့ကျွန်တော်မြင်လိုက်ရတာကတော့အမျိုးသမီးအရွယ်ဆုံးပေါ့အဲ့မှာတက်ကြီးပိုင်းနဲ့ပါမယ်အလက်လက်ပါမယ်အဲ့လိုအမျိုးသမီးတွေကြီးကိုပဲအိမ်ထဲကနေခေါ်ထုတ်သွားပြီးတော့သိအိတွေဆန်းခိုင်းတယ်ပေါ့ပြီးတော့ပြန်လွတ်ပြေးလိုက်တယ်ပေါ့အဲ့လိုမျိုးတရားလေးရက်ကွက်ကိုဝင်ဝင်သွားတယ်ဝင်ဝင်ပြီးတော့ဒီသနာကြတဲ့လူငယ်ပေါ့နော်လူငယ်၃ယောက်ရဲ့အိမ်ကိုဝင်ဝင်တယ်ပေါ့ဝင်ဝင်တကားတော့ရိုက်ချုပ်ပြီးဝင်သွားတယ်ပစ္စည်းတွေတော့ယူသွားတော့မရှိဘူးသူအဖမ်းကြီးတော့မသိရသေးဘူးမှာဟုတ်ကဲ့သွားတဲ့ခါမှာသူကဒီဆိုင်ကယ်သမားတွေကိုလှမ်းပြီးတော့တားတယ်ပေါ့မှာတချို့ကတော့ဆက်ပြေးတယ်ဖတ်ပြရသလိုချင်းလိုက်ပြတယ်မှာမနေ့ကကျွန်တော်မျက်စိစင်ပါရင်တရားတစည်းကိုလိုက်ပြတာထိတာထိတော့မထိလိုက်ဘူးတော့လိုက်ပြတယ်လိုက်ပြပြီးတော့ကျွန်တော်တို့ကဖတ်လမ်းထိပ်ကိုဒါလေးထွက်ကြည့်တာပေါ့နော်ဖတ်ကြည့်တဲ့အချိန်မှာသူတို့ကင်းမုန်းဝပြီးတော့ဘွားကနေပေါ်လာပြီးကျွန်တော်တို့ကလိုက်ပြတာကျွန်တော်တို့လိုက်ပြတော့ကျွန်တော်တို့ဝရုံးသုံးကနေထွက်ပြရတာအဲ့လိုနေထားရှိတယ်
ရန်ကုန်မြို့ရဲကတချို့နေရာတွေမှာလည်းနေနေတဲ့အထိလက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်စစ်ဆေးဖမ်းဆီးတာတွေရှိနေပါတယ်။အခုလိုမျိုးစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကဆန္ဒပြပြည်သူတွေကိုလက်နက်တွေတုံအင်အားသုံးအကြမ်းဖက်ပစ်ခတ်ဖြိုခွဲလို့တေဆုံးသူဟာ910ဦးထက်မနည်းရှိသွားပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ရဲ့မတ်လ29ရက်နေ့အထိစာရင်းမှာဖော်ပြထားပါတယ်။ဒီအရေအတွက်ကတော့ AABBB ရဲ့ကောက်ယူရရှိထားတဲ့တေဆုံးသူအရေအတွက်ဖြစ်ပြီးတော့စစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကအင်အားသုံးအကြမ်းဖက်လို့တေဆုံးခဲ့ရသူတွေဟာဒီထက်မကများပြားနိုင်နေဆိုပြီးတော့လဲထုတ်ပြန်ထားပါတယ်ရှင်
။မဆုံမွန်တင်ပြပေးခဲ့တာပါခင်ဗျာ။